ဣဗတ်နိုင်ငံမှာစုမြင့်မှာအရသားတွေမကြာခင်ကပြေဆုံးခဲ့ရတဲ့အတွက်ယူကျိုးမီယာဝန်နဲ့စိတ်ထိခိုက်နေတယ်လို့အမေရိကန်စစ်တပ်ကထုတ်ပြောလိုက်ပါတယ်။နိုင်ငံမြောက်ပိုင်းမှာစုမြင့်မှာလူပေါင်း100အထိအခုလိုပြေဆုံးခဲ့ရတာဟာအမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့လေကြောင်းတက်ခဲမှုကြောင့်လို့ဆက်ဆွဲလာတဲ့ပေါ်စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ပင်လယ်ကုန်းစစ်ဌာနချုပ်ကမနေ့ကကြေညာလိုက်ပါတယ်။ဒီကြေညာချက်တိုင်းမှာကမ္ဘာလေပိုင်းကြီးကအမေရိကန်ကုလသမဂ္ဂဘိုလ်ချုပ်ကြီးဂျိုးဆပ်ဘော်တာကအစပိုင်းစစ်ဆေးတွေ့ရှိမှုတွေအရဒီအသားတွေတိုက်ခိုက်တည်ဆုံးခဲ့ရတဲ့အချိန်မှာဆွဆွဲထားတဲ့မြို့စုမြို့အနောက်ပိုင်းမြို့ဟောင်းမှာအခုလ18ရက်နေ့တုန်းကတော့မဟာမိတ်အဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တာတွေတွေ့ရှိထားတယ်လို့ထုတ်ပြောလိုက်ပါတယ်။ဒီမဟာမိတ်တပ်တွေရဲ့လေကြောင်းတိုက်ခိုက်မှုအထောက်အကူနဲ့အီရတ်ဆွေးရတပ်တွေက2014ခုနှစ်ကနေစပြီး IS Islamic ကျောက်ဖက်သမားတွေစထိန်းချုပ်လာခဲ့တဲ့မြို့စုမြို့အနောက်ပိုင်းကိုပြန်သိမ်းယူဖို့ဆက်ကြိုးပမ်းနေချိန်မှာအခုလိုဖြစ်ရတာပါ။ဗိုလ်ချုပ်ကြီးဖော်တဲ့ကဒီမြို့စုမြို့တိုက်ပွဲမှာအတိုင်းအတာတစ်ခုတည်းအောင်မြင်မှုတွေရှိလာနေခဲ့ပေမဲ့ကဲကဲကဲဆက်တိုင်နေရတော့မယ်ဘာလို့လဲဆိုတော့ IS သတင်းကြွတွေကအရက်သားတွေကနေထွက်ပြီးစစ်စင်ရေးလုပ်နေလို့ဖြစ်တယ်ဒါပေမဲ့အရက်သားပြည်စုံမှုအ ਨੇ ဆုံးဖြစ်အောင်တော့အစွမ်းကုန်ကြိုးစားနေတယ်လို့ဆက်ပြောခဲ့ပါတယ်ဒီကဆွေရတပ်ဖွဲ့တွေကတော့မတ်လ18ရက်နေ့မဟာမိတ်လေကြောင်းတိုက်ခိုက်မှုကြောင့်ဒီရက်သားတွေထိခိုက်တိုက်ကြီးခဲ့တာမဟုတ်ဘူးလို့ယူဆတယ်အကြောင်းက IS Islam သတင်းကြွတွေဘုံနဲ့တိုက်ခိုက်မှုကြောင့်ဖြစ်ရတဲ့အထောက်အထားတွေတွေ့ရှိထားလို့ပါလို့ဆိုပါတယ်ခင်ဗျ